တော်စမအောင်ဒီ UI နဲ့ဆက်သွယ်မြင်ရဆင်တူခင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်။ကျွန်တော်လည်းကျေးဇူ
းတင်ပါတယ်။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီမကြသေးခင်ကပြီးသွားတဲ့ ASEAN စီဝေးပေါ့နော်။ ASEAN စီဝေးပြီးဒီမှာတို့အလဲကြောက်ကြတာဘူနဲနိုင်ငံရဲ့ထုတ်ပြန်ချက်ထွက်လာတယ်။အဲ့ဒီထုတ်ပြန်ချက်မထွက်ခင်ဖြစ်မယ်ထင်တယ်။ဒီတော်စမအောင်တို့ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်ပဆိုင်ပူးပေါင်းဆောင်ရွက်ဝင်ကြီးဒေါက်တာဆာဆာကနေပြီးတော့ဒီအစည်းအဝေးရဲ့သဘောထားနဲ့ပတ်သက်လို့သူရဲ့ထုတ်ပြန်ချက်ထွက်လာတယ်ဆိုတော့ तू ကအာဆီယံအစည်းအဝေးကနေထွက်လာတဲ့ထုတ်ပြန်ချက်ကို तू ကြိုဆိုရဲပေါ့နော်အဲ့လိုမျိုးသူရဲ့ထုတ်ပြန်ချက်မှာစုထားတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဝေဘနာတွေတွေ့ရပါတယ်ဆိုတော့သိကျင်တာကဒီအာဆီယံအစည်းအဝေးရဲ့ထုတ်ပြန်ချက်အပေါ်မှာလူသားညီညီအစိုးရ NUG ရဲ့တည်ရဝင်ထုတ်ပြန်ချက်ကိုသိရစီခင်ဗျဟု
တ်ကဲ့အခုဒီမေကွန်အတွက်ကျေးဇူးတင်ပါတယ်ကိုနည်းနည်း confuse ဖြစ်ကြလို့ပါဒီတုံ့ပြန်မှုနဲ့ပတ်သက်လို့လေအဓိကကတော့ NUG အစိုးရအဖွဲ့ရဲ့အသဘောထားကြေညာချက်နဲ့ပတ်သက်လို့ကျမတို့ဒီနေ့ပဲ NUG ရဲ့ cabinet အစည်းအဝေးရှိပါတယ် cabinet အစည်းအဝေးမှာကျမတို့ကအဓိကကတော့ဒီ ASEAN ခေါင်းဆောင်ပိုင်းတွေရဲ့သဘောထားမှတ်ချက်တွေကိုကျမတို့တနိုင်ငံချင်းစီကတော့ပုံသဏ္ဍာန်အမျိုးစီဖြစ်ပါတယ်တချို့နိုင်ငံတွေရဲ့သဘောထားအမြင်တွေကတော့အားရမကောင်းဘူးအကျိုးနိုင်ငံတွေကတော့အားရစရာမကောင်းဘူးအဲ့ဒီလိုဂျားထဲမှာမှ consensus သဘောမျိုးယူလိုက်တဲ့အခါမှာနောက်ဆုံးထွက်လာတဲ့ result ပေါ့နော်နောက်ဆုံးထွက်လာတဲ့အဲ consensus အချက်၅ချက်ပေါ့နော်ဒီ၅ချက်ကတော့အဲအားရစရာမကောင်းဘူးဒါဝေဖန်စရာတွေဖြစ်တယ်ဆိုတဲ့အပေါ်မှာကျွန်တော်တို့နားလည်သဘောပေါက်တယ်သို့တော်လည်းပဲတနိုင်ငံချင်းစီအရာအမတန်တက်ကြွပြီးတော့ပြည်သူလူထုနဲ့အတူရက်တည်တယ်ဆိုတဲ့အကြောင်းပုံပုံလေးလေးထုတ်ဖို့ပြောဆိုလာတဲ့အာဆီယံခေါင်းဆောင်တွေရှိပါတယ်အဲ့တော့ဒါအဒီနှစ်ခုကိုတော့ကျွန်တော်တို့ဖွဲ့ကြတော့အတိမတ်ပြုရရှိပါတယ်ဒီအတွက်ကြောင့်လို့ကျွန်တော်နိုင်ငံသားဝင်ကြီးဌာနအနေနဲ့တော့ဟာဘောနော်သဘောထားထုတ်ပြန်ချက်မထုတ်ပြန်မယ်ねကျွန်တော်တို့အစိုးရအဖွဲ့ရဲ့အဲဟိုဘောနော်ခေါင်းဆောင်ဖြစ်တဲ့ဝင်ကြီးချုပ်အနေနဲ့ဒီကိစ္စကိုသဘောထားမကြခင်ထုတ်ပြန်ဖို့ရှိပါတယ်အခုဒီဗီဒီယိုနဲ့ဆွေးနွေးနေစဉ်ကာလမှာကိုပဲထုတ်ပြန်ပြီးတော့သက်ဆိုင်ရာအာဆီယံခေါင်းဆောင်လို့စီကိုပြုပို့သွားဖို့ရှိပါတယ်ဝင်ကြီးချုပ်ဦးမန်းအနေနဲ့ထုတ်ပြန်သွားဖို့လို့ရှိပါတယ်ဆိုတော့ဟုတ
်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဘာဆိုတာတော့ကျွန်တော်လည်းအခုမေးနေတဲ့အချိန်မှာပြောလို့မရသေးဘူးပေါ့
အကြံပြင်းတော့ပြောလို့ရပါတယ်
ဟုတ်ကဲ့ပါ
ဟိုဆိုလိုတာကတော့ခုနဒီအချက်၅ချက်မှာပါတဲ့တချို့ကိစ္စတွေကတတိနဲ့စောင့်ကြည့်ရမယ့်အနေအထားမျိုးရှိတယ်အဲနောက်ပြီးတော့ခါကြတော့ခုနပြောတဲ့လူသားချင်းစာနာထောက်ထားမှုအကူအညီကိုအဟာစင်တာနေပြီးတော့ပေးသွားမယ်ဆိုတာတွေလည်းကျမတို့ကငင်းပယ်စရာမရှိဘူးမူအားဖြင့်လက်ခံစရာရှိတယ်သို့တော်လည်းပဲအာဆီယံအနေနဲ့တတိချက်တင်တာကဒီhumanitarian crisis လို့ပြောတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအချက်အလက်တွေเนาะဒီ IDP စသဖြင့်ဒီလိုဒုက္ခတွေဖြစ်လာရခြင်းရဲ့မူရင်းပြဿနာရဲ့အရင်းအမြစ်ဖြစ်တဲ့အာဏာသိမ်းစစ်ကောင်ဆောင်တွေရဲ့လုပ်ရက်တွေနောက်ပြီးတော့ဒီမြန်မာနိုင်ငံရေးမှာစစ်တပ်ကအငြင်းတန်းဥဆောင်တဲ့အခက်အခဲမှာပါနေတယ်ဆိုတဲ့ကိစ္စတွေဒီကိစ္စတွေကဒါလည်း humanitarian crisis ကိုဖြစ်စေတဲ့အကြောင်းရင်း root cause ပေါ့เนาะဒီ root cause ကိုမမေ့စေချင်ဘူး root cause ကိုဖြေရှင်းတဲ့အရာမှာဒီရင်းမြစ်ပြဿနာကြောင့်ဖြစ်ပေါ်လာတဲ့အတိုင်းပြခိုင်းတာပြဿနာတွေဖြေရှင်းရင်းနဲ့မူရင်းမြစ်ပြဿနာတိပေါ်ကမျက်ွယ်ပြုတ်သွားတာမျိုးဖြစ်တယ်လို့ဆိုတော့ကျမတို့ဟိုထောက်ပြမယ်အချက်တွေပါပါတယ်အဲနောက်တစ်ခုကကြတော့ဒီအဟိုပေါ့ဒီဖန်စီထိန်းသိမ်းခံထားရတဲ့ခေါင်းဆောင်တွေနဲ့ပတ်သက်လို့ထုတ်ပေါ်ပြောဆိုသွားခြင်းမရှိတော့မှကျမတို့ငွေပြန်ပြီးတော့ဟိုပေါ့နော် complaint လုပ်ထားတဲ့သဘောအချက်လက်မျိုးတွေပါပါမယ်နောက်တစ်ခုကကြီးညာချက်ရဲ့ပထမချက်ထဲမှာပါတဲ့ violence ပေါ့နော်အကြမ်းဖက်မှုတွေကိုမျိုးနှစ်ဖက်ကမပြုတ်လို့ဖို့လို့ဆိုတဲ့သဘောမျိုးကြီးပါတဲ့အချက်ပေါ်မှာကျမတို့တန့်ွက်သွားဖို့လို့ရှိပါတယ်။ဒီအကြမ်းဖက်မှုတွေ violence ကဒီအာဏာသိမ်းစစ်ကောင်ဆောင်တွေကပဲလက်နက်မဲ့ငင်းငန်းစွာဆန္ဒပြနေတဲ့ပြည်သူလူထုအပေါ်မှာတစ်ဖက်သက်ကျူးလွန်နေကျူးလွန်မှုဖြစ်တယ်။ဒါကြောင့်မို့လို့ဒီပေါ့နော်သူဒီလိုပေါ့ဒီသက်ဆိုင်ရာပါတီဒီလိုပြောတဲ့အနေအထားမျိုးကကျမတို့ပဲလက်ခံနိုင်စရာမရှိဘူး။လက်ရှိမြေပြင်ပကတိအခြေအနေနဲ့တင့်ကွာနေတယ်ဆိုတဲ့ကိစ္စမျိုးကိုကျမတို့ထောက်ပြပြီးတော့ပြောဆိုလို့ရှိပါတယ်။ဒါအကြမ်းများဖြစ်ကျမတို့ဒီသဘောထားထုတ်ပြန်ချက်တွေမှာပါမဲ့အချက်တွေကျမပြောက်ဝေလို့ရပါတယ်။မကြောက်ဘူးလား။ပြောင်းဝင်ထုတ်ပြန်ပါမယ
်။ဟုတ်ကဲ့ပါခင်ဗျ။ဆိုတော့ကျွန်တော်တို့ဒီပြည့်စုံဝင်မြန်ကန်အတန်လွှင့်တဲ့ချိန်ကြာတော့ဒီချက်တွေကိုလူလူကသိရှိပြီးသားဖြစ်ပါလိမ့်မယ်။ဆိုတော့ဒီအာဆီယံအစည်းအဝေးမတိုင်ခင်ကလည်းပဲဒါကအာဆီယံဆိုတာကဟာလာတစ်လုံးကျွန်တော်တို့တွေမောင်လူလူကနားလည်လာတာကဒေတာတွေမှာနားလည်လာတာကဘာကနားလည်လာတာကပေပါတိုင်းကစက်ကူကြပေါ့လीနော်ဘာမှအစွဲရှိဘူးဥစားဩဇာအနာမရှိဘူးဝင်မစွဲရေးဆိုတာတွေဘာတွေရှိတယ်ဆိုတော့အာဆီယံစီးဝေးကနေပြီးတော့အများကြီးထွက်လာလိမ့်မယ်လို့ညှော်လင့်မထားကြတော့ညာလဲပဲဟဲ့လားအနေနဲ့အများဆိုသလိုတော့ လာဒီအချိန်မျိုးမှာသွားပြီးမှတလောက်ကြီးဖြစ်နေတဲ့အချိန်မျိုးမှာပထမဦးဆုံးနိုင်ငံတကာအစည်းအဝေးဖြစ်တယ်အနာသိစစ်ကောင်စီခေါင်းဆောင်ပွဲနဲ့သွားတက်တယ်ဆိုတာဆိုတော့အားလုံးကစောင့်ကြည့်ခဲ့ကြတာပေါ့နော်အထူးသဖြင့်မြန်မာလူထုကစောင့်ကြည့်ခဲ့ကြတာပေါ့ဆိုတော့ဒီအာဆီယံအစည်းအဝေးနဲ့ပတ်သက်ပြီးတော့ NUG ကမြန်မာလူထုကိုဒီအစည်းအဝေးပေါ့ဘယ်လိုနားလည်သင့်တယ်ဘယ်အချက်ကိုယူသင့်တယ်လို့ပြောချင်ပါတယ်ခင်ဗျဟု
တ်ကဲ့အဓိကအပြင်တော့အခုအာဆီယံရဲ့အခြေအနေပေါ့နော်အာဆီယံရဲ့ကျွန်တော်တို့လိုပဲ10နှစ်15နှစ်ကအခြေအနေနဲ့အခုလက်ရှိအခြေအနေကလည်းမတူတော့သလိုပေါ့ဗျအခြေအနေကလည်းမတူဘူးမြန်မာပြည်ရဲ့နိုင်ငံရဲ့အခြေအနေရတယ်ဟိုပေါ့နော်မတူဘူးဆိုတော့ကျွန်တော်တို့ပြောကြချင်ပါတယ်ဘာဖြစ်လို့လဲဆိုတဲ့ခါကျတော့အာဆီယံရဲ့ချာတာပေါ့နော်ချာတာကကျွန်တော်တို့ကထူးခြားတဲ့အချက်ဖြစ်တယ်ဒါပေမဲ့ထူးခြားတဲ့အချက်မှပါပါလဲဆိုတဲ့ခါကျတော့ကျွန်တော်တို့ထောက်ပြတဲ့အချက်မှလည်းပါပါနော်ဒီဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်မှုနဲ့နောက်ပြီးတော့ constitution နဲ့ government ပေါ့နော်ဖွဲ့အခြေခံဥပဒေအခြေခံနဲ့အစိုးရဖွဲ့စည်းမှုတွေရှိဖို့လို့ good governance ဆိုအစရှိတဲ့ဖြစ်ပေါ်တော့ဒီမူရေပေါ်မှာအခြေခံတဲ့ ASEAN charter ဆိုတာရှိနေခဲ့ပြီဖြစ်ပါတယ်ဆိုတော့ဒါကတော့ဒီ ASEAN charter ပေါ်မှာဒါ you know ဥသိမ်းစိန်ပေါ့နော်ဥသိမ်းစိန်ကိုလည်းဒါလက်မှတ်ရေးထိုးပေးကြတယ် ASEAN ထောက်ဆောင်မှုလက်မှတ်သဘောတူရေးထိုးပေးကြဖြစ်ပါတယ်ဆိုတော့ဒီ guideline principle လို့ပြောရမယ်အဲဒီတာတခုရှိနေတယ်ပေါ့နော်ဒါကတော့ထူးခြားချက်ပေါ့ဒီခင်ကလည်းမထူးခြားချက်ဆိုတော့တစ်ဖက်ကလည်းမရှိနေလဲဆိုတဲ့ခါကျတော့ဒီ chapter ကို night ကိုကဒီ chapter ကိုနိုင်ငံဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ဘလို့ accountable လုပ်မယ်ပေါ့နော်သူကတာဝန်ယူတာမှခံလဲဆိုတော့ accountable mechanism ကတော့ဒီ chapter ရဲ့ arm ချက်ပြောလို့ရတယ်ပေါ့ဆိုတော့ guideline တော့ရှိတယ်ကိုယ်လည်းပဲဒီ guideline ကိုမလိုက်နိုင်ဘူးဆိုလို့ရှိရင်အရင်ဆောင်ရွက်မဲ့ accountable mechanism ကတော့ arm ချက်ရှိနေပြီးတယ်ဆိုတာကိုတွေ့ရတယ်ဆိုတော့အများကြီးတော့မျှော်လင့်လို့မရဘူးသို့တော်ညာလည်းပဲမြန်မာနိုင်ငံဟာဒေသတွင်းနိုင်ငံတစ်ခုဖြစ်တယ်ဒါကြောင့်ဒေသတွင်းနိုင်ငံတစ်ခုရဲ့ပြည်ထောင်စုဖြစ်ရှိတဲ့ခါမှာဒေသတွင်းအဖွဲ့အစည်းတစ်ခုရဲ့စူးစမ်းအထောက်အပံ့ကတော့မဖြစ်နိုင်ဘူးလိုအပ်တယ်ဒီစူးစမ်းအထောက်အပံ့တွေမှာမရဘူးဆိုရင်တော့တခြားနည်းနဲ့ကျွန်တော်တို့စူးစမ်းကြရမယ်ပေါ့ဆိုတော့အခါကျတော့ဒီအာဆီယံကျွန်မနားလည်ထားတာကတော့ကမ္ဘာနိုင်ငံကြီးအပေါ်တော့အပါဝင်ခုနပြောတဲ့ကမ္ဘာကုလသမဂ္ဂကလည်းဒီတိုင်းမှာဒေသတွင်းမှာရှိနေတဲ့အဖွဲ့အစည်းတစ်ခုရဲ့စူးစမ်းအထောက်အပံ့ပေါ့ဒေသတွင်းနိုင်ငံနိုင်ငံဖြစ်တဲ့မြန်မာနိုင်ငံရဲ့သူ့ရဲ့ဒေတာတို့သူ့ရဲ့အဖွဲ့အစည်းတို့ဒေတာတွေဟိုအခြေခံတဲ့အာဆီယံရဲ့မိသားစုဝင်ဖြစ်နေတဲ့နိုင်ငံတနိုင်ငံအနေနဲ့ဒါစူးစမ်းအထောက်ကြီးတဲ့စူးစမ်းအထောက်မှုတစ်ခုလိုပဲကျွန်တော်တို့မြင်ပါတယ်ဆိုတော့အာဆီယံမှာတော့စီရေးရပဲဖြစ်ဖြစ်စီးပွားရေးရပဲဖြစ်ဖြစ်သူ့အဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားမှာဒီလိုပြင်းထန်တဲ့အရေးယူဆောင်ရွက်မှုမျိုးလုပ်လေလုပ်တာမရှိတာကတော့ကျွန်တော်တို့ဒါအားလုံးအတွေ့အကြုံရအောင်အဖြစ်သတ်မှုရအောင်သိရှိထားပြီးဖြစ်ပါတယ်သို့တော်လည်းပဲနောက်ထပ်ဒီချက်ပူတဲ့ကမ္ဘာမိသားစုအတိုင်းပိုင်းကနေရင်းဆောင်ရွက်မှုလုပ်ဖို့ဆိုရင်တော့ဒေတာတွင်အဖွဲ့အစည်းတစ်ခုကိုပဲစူးစမ်းအထောက်မှုကိုအချိန်ပေးသင့်တယ်လို့ဒါကမ္ဘာနိုင်ငံတွေကပြင်ယူစပုံရပါဒါကြောင့်မို့လို့ဒီစူးစမ်းအထောက်ကြတယ်လို့ကျွန်တော်ဒီဘက်နားလ
ဲဟုတ်ဟိုနောက်ဆုံးအချက်ပြောသွားတဲ့ဟာကအတော်လေးကိုအချိန်နဲ့ကပ်နေတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ဟိုအခုကပြည်တွင်းမှာလည်းပဲအလားအနာသိနာကိုဆန့်ကျင်နေဒီမိုကရေစီပြန်ဖြစ်လာဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကလည်းပဲအပြင်းထန်ဆက်ဖြစ်နေတာပဲဖြိုခွဲတာတွေနေနေတာတွေကလည်းပဲအပြင်းထန်ဆက်လုံနေတော့မဲ့စစ်ကောင်စီဘက်ကလည်းကျွန်တော်လူလူအနေနဲ့ကလည်းပဲဒီနိုင်ငံတကာကဟလာဝင်ပြီးတော့ဆွတ်ဖက်ပေးဖို့ဆိုတဲ့ဟာကိုလူလူကတောင်းဆိုကြတယ်မျှော်လင့်ကြတယ်ပေါ့ဒါကအဲနိုင်ငံမှာမဆိုဒီလိုပဲရှိမှာပါမြန်မာလူလည်းလူမျှော်လင့်ကြတယ်ပေါ့ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လဲထူထောင်ရေးလူလာတဲ့စစ်အာဏာသိမ်းတာကိုဆန့်ကျင်ကောက်ကွက်တဲ့လူလူအနေနဲ့နိုင်ငံတကာဖိအားကိုဘလောက်အထိမျှော်လင့်လို့ရသလဲဘလောက်အထိအားကိုအားထားပြုသင့်တယ်လို့ဒေါ်စင်မောင်တို့လူသားညီညွတ်ရေးအစိုးရကပြောချင်ပါတယ်ခင်ဗျအ
ဓိကတော့ဒီပကအားဆိုတာဒီဝင်းကလှုပ်ရှားဆောင်ရွက်မှုမရှိဘဲနဲ့ထောက်ခံမှုထိုက်တန်နဲ့ပေါ့နော်ထောက်ခံမှုရရှိလာမှာမဟုတ်ပါဘူးအဲ့တော့ဘယ်လှုပ်ရှားမှုကိုပဲကြည့်ကြည့်ကျမတို့ကနိုင်ငံတစ်ခုဒါမှမဟုတ်နိုင်ငံရေးစနစ်တစ်ခုဒါမှမဟုတ်လို့ရှိလို့ရှိရင်လည်းတော်လည်းတစ်ခုဝေးဖွားဖို့ဆိုတာဒီဝင်းကပဲစကြရတာဖြစ်ပါတယ်အထူးအဖြစ်ဒီဝင်းလို့ပြောရင်ခုနကပြောတဲ့ပြည်သူလူထုရဲ့နိုင်ငံရေးအင်အားစုတွေရဲ့ဒါဟန်ချက်ညီပြီးတော့ငါတို့ကတော့ဒီလိုလုပ်မှဖြစ်တော့မယ်ဒီလိုတုံ့ပြန်မှရတော့မယ်ငါတို့တိုင်းပြည်ရဲ့အခြေအနေကကြမှာဟာငါတို့ကိုယ်တိုင်ပါဝင်မှာတုံ့ပြန်မှရတော့မယ်ဆိုရဲစုံချက်တစ်ခုပေါ့နော်ဒီစုံချက်ကအရင်ကိုအရေးကြီးပါတယ်ဒါပြည်တွင်းရဲ့စုံချက်ပေါ့နော်ပြည်တွင်းမှာပြည်သူလူထုရဲ့နိုင်ငံအင်အားစုတွေရဲ့တက်ကြွလှုပ်ရှားတဲ့သူတွေရဲ့အစရှိဖြစ်ပေါ့နော်ပေါင်းစုံပြီးတော့ဒီအခြေအနေကိုတော့ငါတို့ဒီလိုတုံ့ပြန်မှရတော့မယ်ဒါငင်ခံနေရမယ့်အခြေအနေမဟုတ်တော့ဘူးဆိုတဲ့အနေအထားမျိုးမှာတော့စုံချက်ဖြစ်ခဲ့တယ်ပေါ့နော်ဒီကောက်တောင်ခံရတယ်နှုတ်တော်ကုစရေရဲ့တက်ကြွလှုပ်ရှားတဲ့သူတွေရဲ့တာမန်သားမဲနိုင်ငံသူနိုင်ငံသားတွေပေါ့အလွာပေါင်းစုံကနိုင်ငံသားတဦးချင်းစီရဲ့ဘယ်လိုပြောနိုင်ငံရေးအာဏာပေါ့ဒီအပေါ်မှာလက်မခံနိုင်မှုတွေကအရန်ကိုအရေးကြီးပါတယ်ဒါကြောင့်သာနိုင်ငံတကာကလည်းအတန်ရှင်းယူပြီးတဲ့အခါကျတော့ပို့ပြီးတော့ဒီမြန်မာနိုင်ငံရဲ့ issue ကို အယုံဆိုင်လာတယ်ဖြည့်ရှင်းရမယ်အနေထားဖြစ်လာတယ်လို့ဒီမှာပြကြတာဖြစ်တယ်ဆိုတော့ဘလောက်ထိဒီခုနအကိုမေးသွားတယ်မေးခွန်းမှာပါတယ်နောက်နိုင်ငံတကာဟိုဘလောက်ညှော်လင့်လို့ရမလဲဆိုရင်နိုင်ငံတကာကိုကျမတို့စူးစမ်းအားထုတ်ရင်အားထုတ်မှုရှိသလားညှော်လင့်လို့ရတယ်ကျမတို့ပြည်တွင်းကသက်ဆိုင်တဲ့သူတွေကျမတို့ကိုယ်တိုင်ပေါ့နော်စူးစမ်းအားထုတ်မှုမရှိဘဲနဲ့တော့ဘယ်သူစီကအကိုအညီထောက်ခံမှုအားပေးမှုမှာကျမတို့ညှော်လင့်လို့မရပါဘူ
းတတိယဖြစ်တော့လက်တယ်မကူခင်ကိုကအရင်ညှိရမယ်အတိတ်ပဲပေါ့နော်ဒေါ်စင်မောင
်ဟုတ်ပါတယ်ဟုတ်ပါတယ
်ဆိုတော့အခုကတော့အားထုတ်နေကြပါတယ်ဒေါ်စင်မောင်တို့လည်းအားထုတ်နေကြတယ်လူလူကလည်းပဲအားထုတ်နေကြတယ်တာမန်လူလူကအစအားထုတ်နေကြတာတွေကျွန်တော်တို့အဝေးကနေပြီးတော့တွေ့နေရပါတယ်ဆိုတော့နိုင်ငံတကာရဲ့ဒီထိရောက်တဲ့ဝင်ရောက်ဆွဲဖက်မှုရှိမလာဘူးဆိုရင်မြန်မာလူလူအနေနဲ့စစ်အာဏာရှင်ကိုဘယ်လောက်အထိဆက်ပြီးတော့များတောက်ခံပြီးတော့စန့်ကျင်နေနိုင်အောင်မှာပါလဲဒေါ်စင်မောင်ကြီး
ဒီတိုက်ပွဲကတော့ပြောရမယ်ဆိုရင်ဒီခင်းချင်းကပေါ့ကျွန်တော်တို့ဘသူနဲ့မှတိုင်းမင်းမထားပဲနဲ့ဆွေးနွေးမထားပဲနဲ့စုံချက်တစ်ခုကိုရောက်ရှိနေတဲ့အနေအထားလို့ပြောလို့ရတယ်။နားလည်မှုပေါ့နော်။ကျွန်တော်တို့နိုင်ငံရေးကနားလည်မှုခံစားမှု။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ဘယ်တော့မှနိုင်ငံရေးမှာဟာလာစိတ်ဝင်စားမှပါဘူး။ဟိုထင်ထားတဲ့မျိုးဆက်တွေကိုယ်တိုင်ကဘာပဲပြောပြောဟိုဥဆောင်ပြီးတော့ပါဝင်လာကြတဲ့အခင်းချင်းတစ်ခုဖြစ်ပါတယ်။ဆိုတော့ဒါကဘာကိုပြောချင်လဲဆိုတော့ကျွန်တော်တို့တွေလာအခုအနေအထားကဘာလဲဆိုတော့ဘသူကမှနိုင်ငံရေးမှာစီနီယာဂျူနီယာမရှိတော့အားလုံးဟာအခုเนาะဟိုဟိုးလုံးကမျိုးဆက်တွေကနေစလို့အခုနောက်ဆုံးမျိုးဆက် generation တွေအထိကျမတို့အတန်းပြည်ပေါ်မှာအာနာရှင်ချေမချနိုင်ရေးအတွက်လုပ်ကိုလုံးမှဖြစ်တော့မယ်ဒီလိုဝဲဟာဒီလိုဝဲမှာမှငါတို့အနိုင်မတိုက်နိုင်လို့ရှိတယ်တက်လုံးနောက်မျိုးဆက်တွေဒီမျောလင့်စရာမရှိတော့ဘူးဆိုတော့ဒါခံယူချက်မျိုးအမြင်မျိုးအမျောအမြင်မျိုးနဲ့တော့ဒီတိုက်ပွဲကိုတိုက်နေကြတာဖြစ်တယ်ဒါကြောင့်မနိုင်နိုင်အောင်လို့တိုက်ကြမှာဖြစ်တယ်ဒီပွဲဟာကျမတို့တည်ရပွဲမဟုတ်တေးပွဲမဟုတ်ဘူးဒီလိုပွဲကတို့အနိုင်သာတော့အနိုင်ဆိုတဲ့နေရာမှာဒီမိုကရေစီနဲ့လူ့ခွင့်ရေးနဲ့ဖက်ဒရယ်ပြည်ထောင်စုပြည်ထောင်ရေးအတွက်ပေါ့နော်ဒီဂျီမန်ချက်ပန်းနိုင်ကိုအရောက်သွားမဲ့အနိုင်မျိုးပါဆိုတော့ဒီအခင်းချင်းကိုမထူထောင်နိုင်ဘူးဆိုလို့ရှိရင်ကျမတို့တသက်လုံးနောက်ပဲမျိုးဆက်မှပြန်လာနိုင်တော့မယ်အနေထားမဟုတ်ဘူးဒါဟာအခွင့်အရေးတရားဖြစ်တယ်နောက်ဆုံးအခွင့်အရေးတရားဖြစ်တယ်ဒါကြောင့်မို့လို့ရှိသမျှအားသုံးခွန်ဆိုင်မလျှော်သောဆွဲလုံးလားနဲ့ဒါသွားကြမယ်ဆိုတာကျမတို့တွေ့ကြည့်တဲ့စကားပြောကြည့်တဲ့အခွင့်အရေးတိုင်းလူငယ်တိုင်းအာမေနိုင်ငံသားတွေရဲ့စိတ်ထဲမှာဒီစိတ်ကထိထောင်နေတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီတိုက်ပွဲဟာကျမတို့ကနိုင်မှာပါ။အနိုင်ကိုတိုက်ကြမယ့်တိုက်ပွဲဖြစ်ပါတယ်လို့ကျမပြောချင်တယ
်။ကျွန်တော်ကစစ်စစ်မျိုးဆက်လို့ပြောကြတဲ့မျိုးဆက်ထင်မှာပါတာပေါ့လေနော်။စစ်စစ်ကိုကျွန်တော်ကကိုယ်တွေ့မျက်မြင်ကြုံခဲ့ရတယ်။ဟလာဒီနောက်ပိုင်းလှူရှားမှုတွေကိုလည်းပဲကြုံခဲ့ရတာရှိတယ်လို့ပြန်ကြားခဲ့ရတာရှိတယ်။ဆိုတော့ကျွန်တော်နားလေတဲ့လောက်88လှူရှားမှုကနေစပြီးတော့နောက်ပိုင်းလှူရှားမှုတွေမှာပေါ့နော်မဟာဗျူဟာနီးဗျူဟာအခိုင်အမာရှိသလားဆိုတဲ့မေးခွန်းရှိပါတယ်။ရေရှည်အမျိုးအမြင်ဘယ်လောက်ရှိသလဲရေရှည်ဟလာစီမံကိန်းချထားတာဘယ်လောက်ရှိသလဲဆိုတာမျိုးတွေရှိပါတယ်။ဆိုတော့ဒီနေ့ကာလမှာအမျိုးသားညီညွတ်ရေးအစိုးရအနေနဲ့အနေအဆုံးအဖြစ်ပေါ့နော်ဒီဒေါ်လာရေးကဘယ်လောက်ကြာနိုင်တယ်ဆိုတဲ့ရေရှည်အမြင်ဒါ vision ပေါ့နော်အဲ့ဒါအပါအဝင်ခိုင်မာတဲ့မဟာဗျူဟာနီးဗျူဟာတွေရှိထားပြီးပါပြီလားတော်စမောင
်။ဟုတ်ကဲ့ဒါကသူကြက်ကြက်ပေါ့နော်88နဲ့မတူတဲ့အခုဒီ2000ဒီ27မှာဖြစ်ပေါ်လာတဲ့အခင်းချင်းရဲ့သူကြက်ကြက်လို့ပြောလို့ရပါတယ်ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ဒါ88ကလူမှုရဲ့ legitimacy ပေါ့လူမှုရဲ့လှုပ်ရှားမှုပေါ်မှာအခြေခံပြီးတော့ပဲသွားတာဖြစ်တယ်ပေါ့နော်နောက်ပြီးတော့မှသူကအဲ့ပေါ်မှာအခြေခံပြီးတော့90ရွေးကောက်ပဲလို့သွားတော့ဖြစ်တာအခုဖြစ်ပေါ်လာတဲ့အခင်းချင်းကကြတော့လက်ရှိအစိုးရပြည်သူလူထုကနေပြီးတော့ရွေးကောက်တင်မြှောက်ဖန်ထားရတဲ့အရသာအများစုပေါ့လေနော်ဒီ2825ရာခိုင်နှုန်းကတက်ကပေါင်းနေတယ်ဒါပေမဲ့အများစုကဟလာအယက်သားကိုလွတ်လပ်စွာရွေးကောက်တင်မြှောက်ခံထားတဲ့အယက်သားအစိုးရရဲ့လက်ထဲကနေပြီးတော့မှအာဏာကိုလွှတ်ယူသွားတာဖြစ်တယ်နော်88လုံးကကြတော့သူတို့ပေးထားတဲ့မဲတွေကိုမတရားလုပ်တယ်လို့မခံစားရဘူးအခုကကြတော့ခုနပြောတဲ့သူတို့ဒီကိုဗစ်ကာလကြီးမှာသက်ဆွန့်ဆန်ပြားထွက်ပြီးတော့နော်သူတို့ရဲ့ဆန္ဒကိုလွတ်လပ်စွာထုတ်ပေါ်ခဲ့ရတဲ့မဲတွေကအာပေါ့နော်မထော်မနှဲလုပ်တယ်ဒါတယောမောကလုပ်တယ်ဆိုရဲဆန်းစားချက်ပေါ့နော်ဒီအမြင်ကလည်းရှိတယ်ပေါ့ဆိုတော့ဒါကတစ်ချက်အဲ့ဒီ legitimacy ကတော်တော်လေးအဲကောင်းနေပေါ့နော်အားသာတဲ့ချက်ဖြစ်တယ်လို့လွန်ခဲ့တဲ့9နှစ်အတွင်းမှာကျမတို့ရခဲ့တဲ့အတိုင်းဒီအုပ်ချုပ်တယ်နောက်ပြီးတော့တော်ကိုယ်စလဲပြုလုပ်ခဲ့တဲ့အတွေ့အကြုံတွေဒီသူလူလူနဲ့ကြားမှာရှိခဲ့တဲ့ကျမတို့ရဲ့ဆက်ဆံရေးတွေပေါ့နော်ဒါတွေကလည်းကျမတို့တွေပြီးဆောက်ထားပြီးသားဖြစ်နေတယ်ဘယ်လိုလုပ်ရမလဲဘယ်လိုပန်းရမလဲအဲ့တော့ခုနပြောတဲ့မဟာဗျူဟာနီးဗျူဟာနဲ့ပတ်သက်လို့ရှိရင်လည်းကျမတို့ကဒီ27အရာစုပင်လို့ပေါ့နော်။ဗမာပြည်ရေးကိုစဉ်းစားမယ်ဆိုလို့ရှိရင်ဗမာပြည်နိုင်ငံရေးကိုစဉ်းစားမယ်ဆိုရင်တိုင်းသားရေးဖက်ဒရယ်ရေးကိုဖယ်ထားပြီးတော့တိုင်းပြည်တခြားရေးနဲ့ပြည်ပကြောင်းလဲရေးကိုကျမတို့စဉ်းစားလို့မရပါဘူး။ဒီနှစ်ခုကပွဲကြလို့မရဘူး။ပြည်ပကြောင်းလဲရေးလုပ်မယ်။ဗမာပြည်နိုင်ငံရေးကိုစဉ်းစားမယ်ဆိုရင်တိုင်းသားရေးဖက်ဒရယ်ရေးကိုမ နက်ွယ်ပြုပါရင်ဒါအကြဆုံးပါပဲဖြစ်ပါတယ်ဆိုတော့ဒီကိစ္စအရေးကိုလည်းတော့ပြီးခဲ့တဲ့9နှစ်မှာစစ်ခေါင်းဆောင်တွေပါလို့ဆွေးနွေးရတာအကန့်အသတ်ရှိတည်တိုင်အောင်တို့တို့တိုင်းရင်းသားနဲ့တိုင်းဖွဲ့စည်းတွေတိုင်းသားနိုင်ငံရေးပါတီနဲ့စတိတ်ဟိုလာတွေကြားထဲမှာထိုက်တဲ့နဲ့ထိတွေ့မှုအဆက်အသွယ်ကျမတို့ကြီးခဲ့တယ်တို့တို့အားရလောက်အောင်တော့မရှိခဲ့ဘူးတို့တို့စိတ်တိုင်းကြတော့မဖြစ်ခဲ့ဘူးသို့တော့ဒီဆွေးနွေးပွဲတွေမှာတို့တို့ဆုံးခဲ့ကြတယ်နော်ဆိုတော့အဲ့ဒီအကဲလို့ပါတော့ပြန်ဖြစ်လဲဆိုတော့အခုဒီချိန်မှာကြတော့အတော့ဒါကြောင့်မလို့ပဲ Federal Charter ဆိုပြီးတော့ကျမတို့အပိုင်းထွက်လာတာဖြစ်တယ်ဆိုတော့အခုကျမတို့ဒီအခု CRPH ပဲဖြစ်စေနောက်တစ်ခုကအခုထွက်ပေါ်လာတဲ့ NUG ပဲဖြစ်စေဒီတိုင်းအဖွဲ့ဖွဲ့လိုက်ရုံနဲ့ပြီးသွားတာမျိုးမဟုတ်ဘူးလူတွေအဲဘောတော့မတူတဲ့ background ကတိုင်းသားတွေပါရင်ပြီးရောထွက်တာမျိုးမဟုတ်ပဲဒီအဖွဲ့စည်းကဘာလို့ပဲဂျားကာလာအခုဂျားကာလာပေါ့နော်အခုဂျားကာလာမျိုးသားညီမျိုးကြီးအစိုးရလို့ဆိုပါမယ်ဒီဂျားကာလာမှာကျမတို့ဘာလို့ကျမတို့ရဲ့ mission ကပါကျမတို့ရဲ့ mission ကပါအဲ့တော့ဒီဂျားကာလာမှာလုံရင်းနဲ့မှတပြိုင်တည်းထဲခုနပြောတဲ့ဒီစစ်ကောင်စီကိုရဲ့ဘူပေါ့နော်ဒီ challenge လုပ်ပြီးတော့သူတို့ကိုတိုက်ခိုက်ရင်းနဲ့မှနောက်ထွက်ပေါ်လာမဲ့အခြေအနေတစ်ခု political setting တစ်ခုပြောင်းသွားလို့ရှိရင်ကိုလုံမဲ့အခင်းကျင်းပေါ့နော် transition ပေါ့အဲ့ခါကျမှအသွင်ပြောင်းရေးကာလအစိုးရဆိုတာဖြစ်လာဆိုတော့အဲ့ဒါဖြစ်လာအဲ့ဒါဒီပဲအသွင်ပြောင်းရေးကာလကမလုပ်မဲ့ဆိုရင်အခုဒီဂျားကာလအရာကြီးပေါ့နော်ဒီအမျိုးသားညီညွတ်ရေးအစိုးရလက်ထက်မှာကိုကျွန်တော်တို့ federal ရေးရဝန်ကြီးဌာနဆိုပြီးတော့ဖွဲ့လိုက်တာဒီဒါလဲဆိုတော့အနာဂတ်အတွက်ကျွန်တော်ရဲ့ vision ပါပဲနော်အဲ့တော့ federal နဲ့ပတ်သက်တဲ့ပါစီကိုအခြေခံဥပဒေဆွဲမယ်။နောက်ပြီးတော့လာမယ့်ဖြစ်ပေါ်လာမယ့်နိုင်ငံရေးအခင်းအကျင်းတစ်ခုအတွက်မှာကျမတို့ကကြိုပြီးတော့ဒီမှာစဉ်းစားပြီးတော့ပြင်ဆင်ထားတယ် Federal အတွက်ပေါ့နော်။ဒီဆွေးနွေးရင်းနဲ့အဲ့ဒီအခင်းအကျင်းကိုတွားတော့ကျမတို့ရဲ့ patient mission ကအရန်ကိုရှင်းပါတယ်။အခုဂျာကာလာအမျိုးသားညီညွတ်ရေးအစိုးရသည်ဒီလူလူကရွေးကောက်တင်မြောက်ခံလိုက်တဲ့ဒီအောင်စုလူတော်ကိုယ်စားလှယ်တွေရဲ့တိမှတ်ပြုမှုဒီတရားဝင်မှုပေါ်မှာအခြေခံပြီးတော့ကျမတို့ယာယီအမျိုးသားညီညွတ်ရေးအစိုးရဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းလိုက်တယ်ဘာတွေလုပ်မလဲဆိုတာကိုအခုဒီဒီ Federal Charter လို့ပြောတဲ့ Part 1 Part 2မှာကျွန်တော်တို့ပါတဲ့အတိုင်းကျွန်တော်တို့ဆောင်ရွက်မယ် Part 2ကလည်းဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေတွေပေါ်မှာမူတည်ပြီးတော့ပြုလွယ်ပြောင်းလွယ်ဖြစ်တဲ့ Living Document လို့မျိုးနဲ့ကျွန်တော်တို့အလုပ်ပြန်အောင်လုပ်ထားတာဖြစ်တယ်။ဒါပေမဲ့ Principle အဖြစ်တော့ကျွန်တော်တို့က Charter ရဲ့ Part 1မှာတော့ဘယ်လိုသွားမလဲ။တိုင်းပြည်ကိုတော့ဒီလိုတည်ဆောက်မှရမယ်ဆိုတော့ကျွန်တော်တို့ဆွေးနွေးခဲ့ကြတဲ့ Stakeholder တွေကြားထဲမှာဒါကအဘုံသဘောတူညီချက်အနေနဲ့အခြေခံမှုချမှတ်ထားပြီးသားဖြစ်တယ်။ဆိုတော့ကျမတို့ရဲ့မဟာဗျူဟာနီးဗျူဟာကဘာလဲလို့ပြောလို့ရှိရင် Federal Charter ဖြစ်ပါတယ်လို့ကျမပြောချင်တယ
်။ဟုတ်ကဲ့ပါ။ဆူကြပါစို့ဗျာ။ဟလာဒီကုလသမဂ္ဂပဲဖြစ်ဖြစ်ဟလာ ASEAN ပဲဖြစ်ဖြစ်စသည်အားဖြင့်ဟလာနိုင်ငံတကာကနေပြီးတော့တခြားနိုင်ငံတစ်ခုခုကပဲဖြစ်ဖြစ်တဖွဲ့ဖွဲ့ကပဲဖြစ်ဖြစ်ဟလာစစ်ကောင်စီနဲ့ဟလာ CRPH ဂျာမာ NUG ဂျာမာစကားပြောဖို့ဂျားဝင်ညှိနှိုင်းပြီးဆိုကြပါစို့နော်။ဆိုတော့ NUG အနေနဲ့စစ်ကောင်စီနဲ့စပြီးတော့စကားပြောမှုအစ်စ်အတွေ့တင်ကြိုတတ်မှတ်ချက်တခုခုဥမာဒါရမှဒီချက်ရမှဒီချက်ကလိုက်ဒီချက်ကိုလိုက်လျောမှဆိုတာဟာမျိုးထားပြီးတော့မှစကားပြောမှလားဒါမှမဟုတ်ရင်ဘာတင်ကြိုတတ်မှတ်ချက်မှမထားဘဲနဲ့စကားပြောမှလားပြောမဲ့ဆိုတဲ့အစီအစဉ်မျိုးရောရှိပါသလားတော်စင်ပါဟု
တ်ကဲ့အဒီမိကောင်ကအရန်ကောင်းတဲ့မိကောင်ပါဆိုတော့ကျမတို့စတင်ပြီးတော့ပေါ့နော်အာနာသိန်းနဲ့ February လ1ရက်နေ့တုန်းကဆိုလို့ရှိရင်တော့ပုံသဏ္ဍာန်တစ်မျိုးနဲ့ဖြစ်တယ်အဲ့အချိန်တုန်းကတော့ dialogue က32မျိုးဒါပေမဲ့အခု2လကျော်3လနီးပါးကြာလာပြီးတဲ့ကာလမှာစစ်ကောင်စီကအင်မတန်မှသွေးဆွန်းသွားပြီးပြည်သူလူထုရဲ့အသက်တွေအများကြီးပေးခဲ့ရပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့လော်ပေါင်းစုံကနိုင်ငံကောင်းဆောင်တွေအပါအဝင်ပေါ့နော်တာမန်အရက်သူအရက်သားနိုင်ငံသူနိုင်ငံသားမျိုးစုံနှိမ့်ပတ်နှိမ့်ဆက်ခံရတဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့အမိသားဖြစ်သွားတယ်ဒီအချိန်ဒီမှာကျမတို့ကပါတီကျိုးသတ်မှတ်စည်းကမ်းမှမပါပဲတွေ့ဆုံဆွေးနွေးဖို့ဆိုတာတော့အမတန်နိုင်ငံရေးရအမိုင်မဲလုံးရကြတယ်မဖြစ်သင့်ဆိုတော့ကျမတို့ကပြစ်ချက်ဖန်စီချင်းသိမ်းခံထားရတဲ့ခေါင်းဆောင်တွေပေါ့တော့ဆန်းစုကြည်နဲ့သမရာကြီးဦးဝင်းနေလို့အပါအဝင်တာမန်အရက်သားပေါ့နော်ဟိုတက်ကြွနှုတ်ရှားတဲ့သူတွေအစုံအားလုံးကိုသွတ်ပေးရမယ်ပြီးလို့ရှိရင်နောက်တစ်ချက်ကဒီစစ်ကောင်းဆောင်တွေအခုဒါဒါအင်မတန်ပြည်သူတို့အခုကျမတို့စကားပြောနေတဲ့အချိန်မှာကိုပဲရန်ကုန်မြို့လိုနေရာမျိုးတွေမှာတခြားဒေသတွေမှာနော်လူတို့ကို threat တန်းဖြစ်နေတယ်နေမီနေနေအောင်ကြောက်နေအောင်နော်ချင်းချောက်ပဲနှိမ့်ပတ်နှိမ့်ဆက်တယ်နော်ပြည်သူလူထုရဲ့ပစ္စည်းတွေကိုလုမယ်အဲဒီလိုနေသားမျိုးတွေပေါ့နော်ဆိုတော့လုံနေတဲ့အချင်းချင်းတွေနောက်ပြီးလူမျိုးတတ်တယ်နှိမ့်ပတ်နှိမ့်ဆက်တယ်အခုနှိမ့်ပတ်နှိမ့်ဆက်တဲ့ပုံတွေဖန်စီခင်းနေခံရတဲ့သူတွေဆိုလည်းဘယ်လောက်နှိမ့်ပတ်နှိမ့်ဆက်ခံရတယ်လဲဆိုတာပုံတွေနဲ့ထုတ်ပြတယ်စသဖြင့်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအရာလာအကြမ်းဖက်မှုတွေရှိဆိုတော့ဒီအကြမ်းဖက်မှုတွေကဘယ်ကလာတာလဲဆိုလို့ရှင် structural violence လို့ပြောတယ်ဖွဲ့စည်းပုံမှာရောမြန်မာနိုင်ငံရေးဥဆောင်မှုအခမ်းအနားမှာတက်မတော်ကပါဝင်ရမယ်ဆိုတဲ့ concept เนาะအဲ့ဒီအခြေခံကြီးကို structural violence လို့ဖြစ်စေရဲ့လို့ တို့တို့ယူစားတယ်။အဲ့ဒီ structural violence ဒီ physical violence နော်နောက်ပြီးတော့ဒီစိတ်ပိုင်းဆိုင်ရာ psychological violence ကိုဖြစ်စေတဲ့ structural violence ကိုမပြင်းပဲနဲ့ကျမတို့စကားပြောဖို့ဖြစ်နိုင်တာဒါတွေကိုသဘောတူဖို့ကျမတို့လိုပါတယ်။အဲ့တော့တိကျက်ကပြောရမယ်ဆိုလို့ရှိရင်တော့ fancy ထိန်းသိမ်းထားတဲ့သူတွေလှုပ်ရမယ်။ပြီးလို့ရှိရင်ဒီခုနဖြစ်ပေါ်ခဲ့တဲ့ crime against humanity လို့ကျမတို့ပြောလို့ရတယ်။လူသားမျိုးနွယ်ပေါ်မှာကျူးလွန်ခဲ့တဲ့ဖြစ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဒီကောင်းဆောင်တွေကတာဝန်ယူမှုတာဝန်ခံမှုရှိပါတယ်ဆိုတဲ့အကြောင်းကိုသိကြစေပြီးတော့မှကျမတို့ကစကားပြောလို့ရပါလိမ့်မယ်မဟုတ်လို့ရှိရင်တော့ဒီတိုင်းပြောဖို့လို့ကျမတို့မဖြစ်နိုင်ပါဘူးဒါဆိုရင် impunity ရသွားမယ်ဒီတစ်ခေါက်တော့ကျမတို့က impunity ထက်ပေးလို့ရှိရင်နောက်တစ်သက်လုံးမျိုးဆက်တိုင်းပြင်းလို့ခွင့်ရသွားမယ်ဒီလေးကြီးကိုကျမတို့ဖြောင်းမှရမယ်လို့ပြောချင်ပါတယ
်ကျွန်တော်မေးခွန်းတော့မဟုတ်ပါဘူးကျွန်တော်ပြည်သက်တွေကျွန်တော်မြင်သိတဲ့ဟလာဒီမှာပြည်တွင်းကလူတွေကပြောတဲ့ဟိုစကားလေးကျွန်တော်တော်စမောင်တို့ကိုကျွန်တော်ဟိုဒီကနေပြီးတော့ကျွန်တော်ပြောချင်တာပါအမျိုးသားရင်ကြားစီအမျိုးသားပြန်လဲတင်းမြဲကြီးဒီတစ်ချိန်မှာတော့ဟလာခုနလိုဖြစ်ခဲ့တာတွေအတွက်တာဝန်ရှိမှုတာဝန်ခံမှုဖြစ်ရှိမှုမရှိဘဲနဲ့အမျိုးသားရင်ကြားစီအမျိုးသားပြန်လဲတင်းမြဲကြီးဆိုတဲ့စကားပြောလာရင်တော့ဘယ်သူဖြစ်ဖြစ်တွေ့ပြီးဟေ့ဆိုတဲ့စကားမျိုးတွေကျွန်တော်ကြားပါတယ်တော်စမောင်တော်စမောင်တို့လည်းဒီစကားတွေကြားမယ်လို့ကျွန်တော်ထင်ပါတယ်ဒီကြားပြီးတာအတူပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုကျွန်တော်လို့ပဲအဲဒီလိုမျိုးမီဒီယာတွေရှိမှသာလို့ကျွန်တော်တို့ဘာတွေလုပ်နေလဲကျွန်တော်တို့နိုင်ငံရဲ့ရည်ရွယ်ချက်ကဘာတွေလဲဆိုတော့ပြည်သူလူထုကိုတစ်ဆင့်နှောက်ယှက်ကြနေတာဖြစ်ပါတယ်အခုလိုအချိန်မျိုးမှာကျွန်တော်တို့အတွက်အပေါ်ပြီးတော့မှမီဒီယာတွေကအရေးကြီးနေပါလိမ့်မယ်ကျေးဇူးများတင်ပါ